နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးသားလမ်းကနေအမှတ်54ကိုလေးလံကျန်းကင်းဆေးအစ်စ်ကျပ်ငွေ285ဘီလီယံနဲ့ထပ်မံလေးလံတင်ရောက်ချနိုင်ဖို့ဥအောင်ဆန်းကဒီနေ့တင်သွင်းခဲ့ပါတယ်။ဒီတင်သွင်းလိုက်တဲ့ဆေးအစ်စ်နဲ့ပတ်သက်လို့လာမယ့်မေလ30ရက်နေ့မှာဒေါက်ဆန်းစုကြည်ရှိနေတွေကလက်ခံမခံကိုပြန်လည်ကြားနာမှာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြပြပေးပါအောင်ခင်ဗျာ။
ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့ကျန်းမတ်54ဒေါက်ဆာစုကြည်ရဲ့အိမ်ကိုကျပ်ငွေ315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေးလံတင်ရောင်းချဖို့ကမာရွတ်တရားရုံးကအမိန့်ချမှတ်ခဲ့ပြီးတော့လေးလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူး။ဒါကြောင့်ဦးအောင်ဆန်းဦးကမူလခေါ်ထားတဲ့လေးလံဈေး315ဘီလီယံကနေဘီလီယံ30လျှော့ပြီးတော့လေးလံကျန်းကင်းဈေးတစ်ကိုတင်လိုက်တာဖြစ်ပါတယ်။ဒီဈေးလုံးတစ်ကိုဒေါက်ဆန်းစုကြည်ရှိနေတွေကလက်ခံမခံကိုလာမဲ့မေလ30ရက်နေ့မှာပြန်လည်ကြားနာမှာဖြစ်ပါတယ်။လေးလံသဘောတရားအရအခုတက်မှတ်လိုက်တဲ့ဈေးတစ်အပေါ်မှာလည်းဒေါက်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်အစစ်တရားရုံးတင်ကန့်ကွက်နိုင်ပါသေးတယ်။လေးလံကိစ္စနဲ့ပတ်သက်လို့အကြေးကျခံနေရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဘလောက်သိရှိထားလဲဆိုတာတော့တိတိကျကျမသိရပါဘူး။တရားရုံးတဲ့ဤဇာတုတူအဆိုအရာကတော့လေးလံကိစ္စကိုဒေါက်ဆန်းစုကြည်သိရှိထားတာမရှိဘူးလို့ပြောပါတယ်။ဒါပြေဒေါက်ဆန်းစုကြည်ရဲ့ရှေ့လေတွေကိုမီဒီယာကိုဖြေကြားရင်ဥပဒေအရအရင်ယူခံရမှာဖြစ်တဲ့ဆိုတဲ့ကတ်တက်ချက်ရှိနေတာကြောင့်လက်ရှိအခြေအနေမှာဒေါက်ဆန်းစုကြည်နဲ့ရှေ့လေတွေအကြားဘလို့ဆက်လက်ကိုက်တွယ်သွားမလဲဆိုတာလည်းအသေးစိတ်သိဖို့ခက်ခဲနေပါတယ်။လက်ရှိမှာတဖက်သက်လေးလံပြစ်တဲ့သဘောဖြစ်နေသလိုမတရားဖိနှိပ်မှုတစ်ခုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြမှုတွေရှိနေပါတယ်။ဝါရီအရှင်တွေကြီးဦးကြည်မြင့်ကတော့ဈေးလျှော့လိုက်ပေမဲ့ဝယ်နိုင်တဲ့သူရှိမှာမဟုတ်ဘူးလို့သူထင်ပြချက်ကိုပြောပါတယ်
။ဟောအဲ့ဒါတော့ငါထုံးလာမယ်လေလံလျှော့လျှော့လျှော့ပြီးတော့တရင်နိုင်ကတော့လျှော့လျှော့ပြီးတော့ပြောတင်သွားတာပေါ့။တဖက်ကလည်းပဲအဲ့ဒါကိုထောက်ခံလည်းရတယ်၊ကန့်ကွက်လည်းရတယ်။အဲကန့်ကွက်မယ်ဆိုရင်လည်းအကျိုးကြောင်းပြောပေါ့။အဲလိုအကြောင်းတစ်ခုပြပြီးကန့်ကွက်လို့ရတယ်။သို့တော့လည်းပဲဘလို့ပဲကန့်ကွက်ကန့်ကွက်အဲတရားရုံးကနေပြီးတော့ရင်တရင်လိုပဲတင်ပြတဲ့ဇင်းလုံးအတိုင်းပဲဆက်ပြီးတော့လေးလံပြစ်မယ်ဆိုပြီးတော့လည်းအမိန့်ချလို့ရတယ်။အဲခုနတရင်နိုင်ပြောတဲ့တရင်ရှုံးဘက်ကမကန့်ကွက်ဘူးဆိုရင်တရင်နိုင်ပြောတဲ့ဇင်းလုံးနဲ့ပဲလေးလံပြစ်လေအောင်မယ်။ပြစ်လို့ရှိရင်လည်းပဲဆွဲမဲ့လူမရှိမှာမဟုတ်ဘူး။အဲဘာလို့လဲဆိုလို့ရှိရင်ဒီဈေးကဗမာပြည်မှာဘလုံးမှမဖြစ်နိုင်ဘူးမှလည်းမဆွဲနိုင်ဘူး။အဲ့တော့ဒီကပြဿနာလေးရှိတယ်။ဒါကြောင့်မလို့နောက်တစ်ခါအဲ့စင်းတွေကမအောင်မြင်ဘူးဆိုရင်နောက်တစ်ခါပြန်ချိန်ပေါ့
။ပြီးရတဲ့2000တခုနှစ်မှာဒေါက်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။2016ခုနှစ်မှာတော့ဒီအိမ်ကိုဒေါက်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့လက်ရောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးကအိမ်မကြီးကိုဒေါက်ဆန်းစုကြည်ကရပြီးသူကပြိုပြတ်နေတဲ့အိမ်အသေးကိုသာရလို့မတင်မနှက်ဖြစ်ပြီးတော့အိမ်ကိုလေးလံတင်ခွဲဖို့တရားရုံးအစစ်အစမှာထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါတဲ့စုံကြီးခုံရုံးကလည်းပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့မှာဦးဆောင်သူအဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဦးအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်မံပြီးတော့အထူးလျှောက်လွှားတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံနဲ့နေအိမ်ကိုလေးလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်လ22ရက်မှာပြန်လည်အမိန့်ချခဲ့တာကြောင့်အခုလိုလေးလံဆွဲတဲ့ကိစ္စတွေဖြစ်လာတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တကအာဏာသိမ်းတဲ့နေ့ကစလို့အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီနေ့က6နှစ်ကိုမနစ်ဩဂတ်လ1ရက်နေ့ကလူကြီးတတာခွေနဲ့ရှော့ပေါ်ပေးခဲ့ပါတယ်။ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်18နှစ်ကြားခံနေရဆဲဖြစ်ပါတယ်။ဒီလိုအကျဉ်းဆောင်မှာအကျဉ်းချထားတဲ့သူကိုအကျဉ်းဆောင်ကနေနေရာပြောင်းရွှေ့ချုပ်နှောင်ထားတယ်လို့စစ်ကောင်စီကဆိုထားပေမဲ့ဘယ်နေရာမှာထားရှိထားတယ်လဲကိုတော့မသိရသေးပါဘူး။တင်စမ963ဧကအကျယ်ဝန်းရှိတဲ့အိမ်တမ54လေးအိမ်ဟာ2012ခုနှစ်ဒေါက်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေပြန်လည်လွတ်မြောက်လာခြင်းအမေရိကန်သမ္မတဟောင်ဘရက်အိုဘားမားနိုင်ငံသားဝီဇီဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေကိုလက်ခံတွေ့ဆုံခဲ့တဲ့တမိုင်းဝင်အေးတေးဖြစ်ပါတယ်ရှင်။